စစ်ကောင်စီကဖန်ဆီးထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နိုင်ရကအဖွဲ့ဝင်ဦးဝင်းထိန်ကိုနေပြည်တော်ဒက္ခိဏခရိုင်တရားရုံးမှာအွန်လိုင်းကနေတဆင့်ဒီကနေ့ရုံးထုတ်ခဲ့တာမှာဦးဝင်းထိန်ကအမိန့်ပါတခါတည်းချပေးဖို့ပြောခဲ့ကြောင်းတရားရုံးပြန်ကြားရေးအရာရှိဒေါ်ဖြူဝင်းလက်ကတရားခွင်ပြီးမှသတင်းထောက်တွေကိုပြောပါရစေ
။ဒီစစ်တရားသူကြီးရနေပြီးတော့တိုက်လျှောက်ခံရသူဦးဝင်းထိန်ကို Zoom application နဲ့ဒီမင်းမြန်မာတဲ့အဲ့ဒီခါမှာရှစ်နီကိုစလေစာတင်ဖို့ချင်းဆိုထားတဲ့အတွက်ရှစ်နီကိုစလေစာတင်ဖို့မင်းမြန်တဲ့ခါမှာဥဝင်းထိန်ကတခါတည်းအမိန့်ချပေးလို့ပြောဆိုခဲ့ပါတယ်။အဲ့ဒီအချိန်မှာအမှုစစ်တရားသူကြီးရနေပြီးတော့ဥပဒေနဲ့ညီတတိခံချက်တရားယူမှုမှပဲအမိန့်ချမှတ်ပေးနိုင်မယ်ဖြစ်တဲ့အကြောင်းပြန်လည်ရှင်းလင်းပြောကြားခဲ့ပါတယ်။အဲ့ဒီခါမှာတခြားခင်ရသူဥဝင်းထိန်ကနေပြီးတော့လာမယ့်ရုံချင်းမှာရှစ်နီကိုစလေစာတင်မယ်လို့ပြောဆိုခဲ့တဲ့အတွက်ကျမတို့ရုံချင်းပြန်လည်ချင်းဆိုပေးခဲ့ပါတယ်။
နေပြည်တော်ဥတ္တရခရိုင်စီမံအုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌဦးအေးလူကတရားလိုလှုပ်ပြီးဒီလ၄ရက်နေ့မှာပုံမှန်124ကကြီးနဲ့တရားစွဲဆိုခဲ့တာဖြစ်ပြီးတပ်သေးအဖြစ်တရားလိုအပါဝင်3ဦးတင်ထားတယ်လို့လည်းဒေါ်ဖြူဝင်းလက်ကပြောပါတယ်။နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်ဖြစ်တည်ထားကြတဲ့ဒီမှုမှာအပြည့်ရှိတယ်ဆိုရင်ငွေတန်းနဲ့ထောင်တန်း120ဒါမှမဟုတ်ငွေတန်းနဲ့ထောင်9နှစ်ဒါမှမဟုတ်ငွေတန်းတက်တက်ချမှတ်နိုင်တယ်လို့လည်းရှင်းပြထားပါတယ်။ဒါပေမဲ့လည်းဦးဝင်းထိန်ရဲ့ဘလို့ပြောဆိုချက်ရေးသားချက်လှုပ်ဆောင်ချက်တစ်ခုခုကြောင့်အခုလိုပုံမှန်နဲ့တရားစွဲဆိုထားတာလဲဆိုတာကိုတော့တရားရုံးပြန်ကြားရေးအရာရှိကရှင်းရှင်းလင်းလင်းပြောမသွားပါဘူး။နောက်ထပ်ရုံးချိန်ကတော့မေလ3ရက်နေ့မှာဖြစ်ပါတယ်။ဦးဝင်းထိန်ကိုဖေဖော်ဝါရီလ5ရက်နေ့ကရန်ကုန်မြို့နေအိမ်ကနေဖမ်းဆီးသွားတာဖြစ်ပါတယ်ရှင်။